လူခွင့်အခြေအနေတွေကိုလေ့လာစုံစမ်းဖို့အတွက်မြန်မာနိုင်ငံကိုရောက်ရှိနေတဲ့လူခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ဆန်ဟီလီကဒီကနေ့မှာတော့မွန်ပြည်နယ်စင်းကြိုက်အကျဉ်းထောက်ကိုပထမဆုံးချိန်သွားရောက်လေ့လာခဲ့ပါတယ်။အလုပ်စခန်းတွေထဲမှာဆိုးရတဲ့အခြေအနေမှာရှိတဲ့စင်းကြိုက်အကျဉ်းစခန်းကိုမစ်ဆန်ဟီလီသွားရောက်လေ့လာပြီးနောက်ပိုင်းမှာတော့မြန်မာနိုင်ငံမှာရဲဘက်စခန်းလိုလူသိများတဲ့ဒီကြောက်ထုတ်စခန်းတွေကိုပယ်ဖျက်ဖို့တွန်းအားပေးနိုင်လိမ့်မယ်လို့လည်းအငင်းစားထောက်မှုတဦးကပြောပါတယ်။ဒီကြောင့်ပြည်စုံကိုဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြပေးပါလိမ့်မယ်။
ဟုတ်ကဲ့ကောင်းပါပြီခင်ဗျာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ်ဆန်ဟီလီဟာလုံခြုံရေးအခြေအနေကြောင့်ကချင်ပြည်နယ်တွင်းကလိုက်စာနှင့်ဖားခံမျိုးတို့ကိုတွားရောက်လေ့လာခွင့်မရခဲ့တဲ့နောက်ပိုင်းဒီကနေ့မှာတော့မွန်ပြည်နယ်မှာရှိတဲ့ဇင်းကြိုက်ကြောက်ထုတ်လုပ်ငန်းအကျဉ်းဌာနကိုတွားရောက်လေ့လာခဲ့ပါတယ်အဲ့ဒီမှာထောင်အာနာပိုင်တွေနဲ့ကောအကျဉ်းသားတွေနဲ့ပါတွေ့ဆုံခဲ့တယ်လို့ကုလသမဂ္ဂမြန်မာနိုင်ငံရုံးခွဲပြန်ကြားရေးတာဝန်ခံဦးရေးဝင်းကပြောပါတယ်
ကျင်းကျက်ကရဲဘက်စခန်ရောက်တဲ့အခုအဲ့ဒီအနေဖြန့်ထွက်လာပြီ။အကျဉ်းဥပဒေဌာနကပေါ့နော်တာဝန်ခံတွေရဲ့နောက်ပြီးတော့အကျဉ်းသားတွေတွေ့ရတယ်။နောက်ပြီးတော့ဒီကြောက်ထုတ်ရထုတ်ရနေရပေါ့။ကြောက်ထုတ်ရဆရာတွေပေါ့သူတို့ကြောက်စခန်ကြောက်စခန
်ကြောက်ထုတ်တ
ော့တယ်ဟုတ်ကဲ့။
မစ်ဆီယန်ဟီလီအနေနဲ့အကျဉ်းသားဥယျာဉ်250ကျော်ရှိတဲ့ဇင်းကြိုက်အလုပ်စခန်းကိုပထမဆုံးအကြိမ်တွားရောက်လေ့လာတာလည်းဖြစ်ပါတယ်။ဒီစခန်းဟာအကျဉ်းဥစည်းဌာနကြောက်ထုတ်လုပ်ငန်းရုံးအောက်ကအလုပ်စခန်းတစ်ခုဖြစ်ပြီးဒီစခန်းကနေလန်ခင်းကြောက်အရွယ်ဆုံးထုတ်လုပ်လို့ရှိတာပါ။ဒီစခန်းမှာအသက်55နှစ်အောက်အလုပ်ကျန်းတဲ့ထောင်တန်းကျတဲ့အကျဉ်းသားတွေကိုထားရှိပြီးကြောက်ထုတ်လုပ်ငန်းတွေကိုချစ်ချင်းခက်ခါအလုပ်လုပ်ခိုင်းတဲ့ကုန်ထုတ်စခန်းတစ်ခုလည်းဖြစ်ပါတယ်။ကုလအထူးကိုယ်စားလှယ်ဒီကနေ့တွားရောက်လေ့လာခဲ့တဲ့ဇင်းကြိုက်ကြောက်ထုတ်စခန်းရဲ့အခြေအနေနဲ့ပတ်သက်လို့အငိမ့်စားထောက်မှုတူလည်းဖြစ်စာရေးဆရာတူလည်းဖြစ်တဲ့ဦးစေရမင်းရှင်ကအခုလိုပြောပါတယ
်အလို့သခန်းတွေမှာချီချင်းခတ်ပြီးခိုင်းရမယ်ဆိုတာပြတ်တမ်းပြတ်တယ်မှာမပါဘူးအဲ့ဒီဇင်းကြိုက်စခန်းမှာပဲခုနလိုချီချင်းတွေခတ်ပြီးတုံနေတာကိုတွေ့ရတယ်အဲ့ဒါဆိုးရတာကချီချင်းအပြင်ကိုဒီလှုပ်ရှားသွားလာလို့မရအောင်ပြည်ထောင်ကြတဲ့အကျဉ်းသားတွေကိုပေးတဲ့ဒေါက်ကြီးတွေခတ်ပြီးတော့မှခိုင်းနေတယ်။ဟောဒီလုပ်ငန်းကအများတန်းဒီကြောက်တီပြူလာနိုင်နေမိုင်းတွေခွဲနိုင်နေဘေးရန်ရဲ့ကြီးတဲ့အတွက်တာမန်လွတ်လပ်တဲ့လူတွေတောင်မှလွတ်လွတ်လပ်လပ်လှုပ်ရှားရင်အန်ရဲ့ကြီးနိုင်တဲ့ဒီသက်ဆွန့်ဆံများလုပ်ငန်းတွေမှာခြေချင်းတွေတောက်တွေနဲ့ခိုင်းနေတာကိုကျွန်တော်တို့ကဒီဓာတ်ပုံနဲ့တကွအမှတ်တမ်းတင်နိုင်ခဲ့တယ်
မြန်မာနိုင်ငံရဲ့အကျဉ်းထောင်တွေမှာလူခွင့်ရေးချိုးဖောက်မှုတွေအကျင့်ပြတ်ခြားစားမှုတွေရှိတယ်ဆိုပြီးတချင်ကအတော်လေးဝေဖန်ခဲ့ကြပါတယ်။အထူးသဖြင့်နိုင်ငံတကာစံချိန်စံနှုန်းတွေနဲ့မညီတဲ့အလုပ်စခန်းတွေကိုပယ်ဖျက်ပေးဖို့အတွက်တောင်းဆိုမှုတွေလည်းရှိခဲ့တာပါ။ဒါကြောင့်လဲလူခွင့်ရေးအထူးကြံပေးပုဂ္ဂိုလ်မစ်ဆန်ဟီလီကိုယ်တိုင်အရင်တစ်ခေါက်တွေကအင်းစိန်အိုဘိုစားတဲ့ထောင်ကြီးတွေကိုတွားရောက်လေ့လာခဲ့တာရှိခဲ့တယ်လို့ဒီတစ်ခေါက်မှာလည်းအခုလိုမျိုးကုန်ထုတ်စခန်းတွေကိုပထမဆုံးအကြိမ်တွားရောက်လေ့လာတာဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းထောင်တွင်းအခြေအနေအားနည်းချက်တွေနဲ့ပတ်သက်လို့လူခွင့်ရေးကော်မရှင်ကအဖွဲ့ဝင်တစ်ဦးဖြစ်တဲ့ဦးယူလွန်အောင်ကအခုလိုပြောပါတယ်
။ဟိုအားနည်းချက်တွေတွေ့ရတာတော့ညာဘက်ကတော့ထောင်ကျက်တာပေါ့နော်။လူအင်အားနဲ့ဟိုတင်းနဲ့ space နဲ့ဟိုမဆန့်တာပေါ့နော်။အေးနောက်တစ်ခါကျွန်တော်တို့ထောင်တွေကနည်းနည်းဟိုတင်းပေါ့။အဆောက်အုံတွေရဲ့အနေအထားကနည်းနည်း international ထောင်နေနဲ့တိတ်မတူဘူးပေါ့လေ။မတူတော့ဒါလေးတွေကျွန်တော်တို့ကပြုတ်ပြင်းစရာလေးရှိပါတယ်ခင်ဗျာ။
ကုလသမဂ္ဂအထူးကိုယ်စားလှယ်တဦးအနေနဲ့သူ့ရဲ့အဓိကရွေးချက်ကတော့မြန်မာနိုင်ငံအတွင်းလူခွင့်ရေးကာကွယ်မှုနဲ့တိုးတက်ဖို့အတွက်အာဏာပိုင်အဖွဲ့အစည်းတွေနဲ့ကောဒေသခံလူတွေနဲ့ပါအတူလက်တွဲလှုပ်ဆောင်မှုဖြစ်တယ်လို့မစ်ဆန်ဟီလီကပြောဆိုထားပါတယ်။ဒါပေမဲ့လို့ပြီးခဲ့တဲ့နှစ်ရက်တာတောရောက်ခဲ့တဲ့ကချင်ပြည်နယ်ခီးစင်မှာပြည်ထောင်စုအစိုးရနဲ့ပြည်နယ်အစိုးရရဲ့လက်တွဲလှုပ်ဆောင်မှုမရှိဘူးလို့ဝေဖန်ပြောဆိုလိုက်တာပါ။အလုပ်စခန်းတွေထဲမှာဆိုးဝါးတဲ့အခြေအနေမှာရှိတဲ့ဇင်းကြိုက်ကြောက်ထုတ်စခန်းကိုတောရောက်လေ့လာပြီးနောက်ပိုင်းမြန်မာနိုင်ငံအလုပ်စခန်းတွေအားလုံးရှုပ်သိမ်းသွားနိုင်အောင်မစ်ဆန်ဟီလီနဲ့အာနာပိုင်အဖွဲ့အစည်းတွေကိုတွန်းအားပေးနိုင်လိမ့်မယ်လို့ဦးစေရမင်းရှင်ကဆိုပါတယ်
။ဒီကြေစခန်းကိုလိလလိုက်ခြင်းအပြင်သူဒီအရင်တော့ရှိခဲ့တာအချိန်ဒီအစိုးဆုံးအချိန်မှာရှိတဲ့အတွက်ဒီကအချိန်တွေဒီကြံတဲ့တောက်ထုတ်လုပ်ခန်းအလုံးကိုသူကိုစားပြုပြီးတော့အဖြေတစ်ခုထုတ်နိုင်တာပေါ့ဗျာ။အဖြေတစ်ခုထုတ်နိုင်တော့ဒီမှာတွေ့ရှိချက်တွေအရအကျဉ်းဦးစီးဌာနကိုသူအကြံပြုချက်တွေပေးနိုင်တာပေါ့။ဒါလေးတော့ပြင်ဆင်နေတယ်။ဒါလေးတော့ကြောင်းနေတဲ့နည်းအနောက်တော့မဟုတ်ဟိုကျွန်တော်တို့ကတော့ဖြစ်စီနေတာဒီစကန်နေဒီ illegal ပေါ့တကယ်ပြောရင်တော့တည်သေးဥပဒေနဲ့ရောနိုင်ငံတကာဥပဒေနဲ့ရောနိုင်ငံတကာကျင့်သုံးကျင့်စဉ်နေနဲ့ရောဟိုမညီညွတ်တဲ့အတွက်စကန်နေပိတ်သိမ်းနေတာပေါ့နောက်မှဒီလိုအလုပ်စကန်နေကိုတဖြည်းဖြည်းနဲ့အခုဒီအစိုးရတဲ့လက်ထက်မှာကျုပ်သိမ်းသွားသည်အထိတော့တွန်းအားပေးနိုင်တာပေါ့ဗျာ
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးထူးကိုယ်စားလှယ်မစ်ဆန်ဟီလီဟာရခိုင်ပြည်နယ်ကိုလည်းမကြမီတွားရောက်ဖို့ရှိပါတယ်။ဒါ့အပြင်အစိုးရအဖွဲ့အစည်းတွေ၊နိုင်ငံရေးခေါင်းဆောင်တွေ၊ရပ်ဘက်လူမှုအဖွဲ့အစည်းတွေအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့လူခွင့်ရေးချိုးဖောက်ခံရတဲ့သူတို့ချို့နယ်လည်းတွေ့ဆုံမှုရှိတာပါ။ ဒါအပြင်မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်နဲ့လည်းလာမယ့်တောက်ကြနေ့မှာတွေ့ဆုံမှုရှိပါတယ်။အဲ့ဒီနောက်မှာတော့သူ့ရဲ့ဆက်နေရကြမြန်မာနိုင်ငံခီးစဉ်အဆုံးသက်အဖြစ်သတင်းစာရှင်းလင်းပွဲတစ်ရပ်ပြုလုပ်သွားဖို့ရှိပါတယ်ခင်ဗျာ။